မွန်ပြည်နယ်ကြိုင်မျောမြို့နယ်အတွင်းတပ်မတော်ကဖမ်းဆီးချုပ်နှောင်ထားစဉ်တည်ဆုံခဲ့ရတဲ့လူထုတရင်တော်ကိုပါကြီးရဲ့အမှုကိုဧပြီလ28ရက်နေ့ကစစ်ဖက်ဆိုင်ရာခုံရုံးမှာစစ်ဆေးခဲ့ပါတယ်။အဲ့လိုစစ်ဆေးစဉ်ကစစ်ဖက်ဆိုင်ရာခုံရုံးဥက္ကဋ္ဌဘုံမူကြီးဝင်းစောဦးကကိုပါကြီးဟာဒုတက်ချက်ပြတဲ့ကြည်စံကြောင့်တည်ဆုံရတာလို့မှတ်ချက်ပြုခဲ့ပါတယ်။အဲ့ဒီနေ့မှာပဲကိုပါကြီးကိုပြစ်ခတ်ခဲ့တယ်ဆိုတဲ့တပ်မတော်သား2ဦးကိုအမှုကတရားသေးလွတ်ခဲ့ပါတယ်။ပြီးခဲ့တဲ့မေလ17ရက်နေ့မှာတော့ကျိုင်မျောမြို့နယ်ဒုတိယရဲမှုဦးတင်ဦးကတရားလိုဖြစ်မှုတင်သွင်းတဲ့ကိုပါကြီးရဲ့အမှုကိုမွန်ပြည်နယ်ကျိုင်မျောမြို့နယ်တရားရုံးမှာစရုပ်ထအကြိမ်မြောက်စစ်ဆေးခဲ့ရမှာကိုပါကြီးရဲ့ဇနီးဖြစ်သူမတ္တနာကတတိအဖြစ်ထွက်ဆိုခဲ့ပါတယ်။အဲ့ဒီအခါစစ်ဖက်ဆိုင်ရာတရားရုံးကတရားခံတွေကိုတရားသေးလွတ်ခဲ့ပေးပြီးဖြစ်တာကြောင့်တရားခံမရှိတော့တဲ့အမှုကိုဘာကြောင့်အရက်ဖက်တရားရုံးမှာဆက်လက်စစ်ဆေးနေရလဲဆိုတဲ့အပေါ်မှာနားမလည်နိုင်မှုတွေမေးခွန်းတွေထွက်လာခဲ့ပါတယ်။တပ်မတော်ရဲ့သဘောထားနဲ့ယက်တီချက်တွေဟာအစိုးရရဲ့အပေါ်မှာရှိသလားတီးခြားယက်တီနေတာလားဆိုတာတွေကိုပါမေးခွန်းထုတ်စရာတွေရှိနေပါတယ်လို့ပြောလာသူကတော့မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်ကိုဇော်သက်ထွေးဖြစ်ပါတယ
်။ကိုပါကြီးကိစ္စနဲ့ပတ်သက်ပြီးတော့ကဘာပြီးတိုင်းပြည်တည်ဖြစ်ခဲ့တဲ့ဒီမှုမှာသက်ဆိုင်တာဝန်ရှိတဲ့ဒီစစ်သည်တော်နှစ်ယောက်ကို military court ကပဲတရားစီရင်ဆုံးဖြတ်တယ်အဲ့လိုတရားစီရင်ဆုံးဖြတ်တဲ့အခါမှာလည်းပွင့်လင်းမြင်သာမှုမရှိဘူးပြည်သူလူထုတွေရောနိုင်ငံတကာရောဘာမှမသိရအောင်နောက်ဆုံးကျွန်တော်တို့လွတ်လိုက်မှာပဲသိရတယ်ဒါတစ်ချက်ကိုကအနေနဲ့ပတ်သက်ပြီးတရင်ရေးရင်ဥရိယာအရေးယူမယ်ဆိုပြီးတက်မတော်စီရင်ထုတ်ပြန်ဖို့ကထုတ်ပြန်တယ်အဲ့လိုထုတ်ပြန်တာကိုဒီ freedom of expression ဖော်ဆောင်ပေးနေပါဆိုတဲ့အစိုးရအဖွဲ့အားရောပြန်ကြဲဝင်ကြည့်တာရောသဘောထားတစုံတည်းအမှတ်ချက်မပေးခဲ့ဘူးအဲ့ဒီတော့ကျွန်တော်တို့နားမလည်တာတက်မတော်ရဲ့ရည်ရည်ချက်သဘောထားတွေဟာအစိုးရရဲ့အပေါ်မှာရှိသလားဒါမှမဟုတ်ရင်တရားကျန်ဒီနေလာလားဒါမှမဟုတ်အစိုးရရဲ့တွားနေတဲ့ management နဲ့အကုန်မဲ့အောင်မှာရှိသလားဆိုတာဟုတ်ကျွန်တော်တို့ media သမားတွေအောင်နေရှင်းရှင်းလင်းလင်းနားမလည်ဘူးဒီအချိန်နေနဲ့ကျွန်တော်တို့ကျင်ဆန်နေရတယ်ဒီအချိန်နေနဲ့ပဲမိမိရအနာဂတ်ကိုဆက်သွားမယ်ရွေးကောက်ပွဲဖြတ်သန်းမယ်လို့
အဲ့ဒီမရှင်းလင်းမှုတွေအတွက်အာရှလူ့အခွင့်အရေးကော်မရှင်က၈နှစ်ဦးမင်းလွင်ဦးကိုမေးမြန်းမိတဲ့အခါဒါဟာလှုပ်ထုံးလုပ်နည်းပဲလို့ရှင်းပြပေးမယ်အဲ့ဒီအထဲမှာကိုစိုးရိမ်စရာတွေရှိနေတယ်လို့လည်းပြောပါတယ
်စစ်တပ်ဆဆောင်ငန်းနဲ့ဆိုတာတီလန့်ကိစ္စရဖြစ်တယ်ဒီရေဘက်ကတိမှုတည်ခင်းကိုဖွင့်လို့ဆုံးခံရတယ်ဆိုတာကသူကဓမ္မတာအတိုင်းပြည်တာဟုတ်မဟုတ်ဓမ္မတာအတိုင်းပြည်တာမဟုတ်လို့ရှိရင်လည်းဘာကြောင့်ပြည်တာလဲဆိုတာကိုသိဖို့အတွက်တိမှုတည်ခင်းဖွင့်လို့ဆောင်ရတာဖြစ်ပါတယ်။တမန်တော်စစ်ကွန်ရုံးကနေပြီးတော့သတင်းထုတ်ပြန်ထားတာတွေရှိတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းတောက်ထုတ်ပြောကြေညာထားတာရှိတယ်။တနပြေခံပြီးတော့တည်ဆုံသွားတယ်အဲ့တော့တည်ဆုံသွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီမှုမှာရဲဘော်တွေမှာအပြည့်ရှိသလားဒါမှမဟုတ်လို့ရှိရင်အမိန့်ပေးတဲ့သူတွေမှာအပြည့်ရှိသလားဒါတွေကိုကျွန်တော်ဆက်လက်ဆောင်ရမှာဖြစ်ပါတယ်အမိန့်ပေးတဲ့စနစ်ရဒီလိုပြစ်ခတ်ခွင့်ကိုဘယ်သူကပေးတယ်လဲနောက်ပြီးတော့လူ့ခွင့်ရေးကော်မရှင်မှာစစ်ခဲ့တဲ့တက်သေးတွေနဲ့အခုမတ်တနာမှုမှာစစ်တဲ့တက်သေးတွေကမတူဘူးဆိုတာကိုကျွန်တော်သိနေရတယ်အဲ့ဒီဥစ္စာကကျွန်တော်တို့အတွက်တော်တော်စိုးရိမ်စရာဖြစ်တဲ့အချက်လေးဖြစ်တယ်အဲ့တော့စစ်တပ်ကနေပြီးတော့ဒီမှုမှန်ပေါ်ပေါက်ဖို့အတွက်ကိုလူလူလားလားပြင်ရမရှိဘူးဆိုတာကိုကျွန်တော်သိရတယ်ဒါမကောင်းတဲ့အချက်ဖြစ်တယ
်ပုံမှန်အားဖြင့်စစ်ဖက်တရားရုံးကဆုံးဖြတ်ပြီးသားကိုအရက်ဖက်တရားရုံးကဆက်လက်စစ်ဆေးရဲခဲ့တာမျိုးမရှိတော့မို့အခုလိုအရက်ဖက်ရုံးမှာဆက်လက်စစ်ဆေးနေတာဟာနောက်တစ်ဆင့်တက်လာတာဖြစ်တယ်လို့သုံးသပ်သူကတော့တရားလွှတ်တော်ရှင်နေဦးသိန်းသန်းဦးဖြစ်ပါတယ
်ပုံမှန်ဆိုတော့စစ်ဖက်တရားရုံးကဆုံးဖြတ်လိုက်ပြီးရင်နောက်တော့အရက်ဖက်တရားရုံးကဝင်ရောက်ဆက်ဖက်ရဲတဲ့အနေအထားမျိုးအရင်ကမရှိပါဘူးကိုယ်ကမြို့သားလူ့ခွင့်ရေးကော်မရှင်ကလည်းဒါရက်ဖက်တရားမှာစစ်ဆေးတယ်လို့တရားမျှတမှုကြောင့်အများကြီးသူရှိမှစီရင်တဲ့စတဲ့ဖတ်ချက်တွေရရေစခန်းကဒီကိစ္စကိုဆက်ဆောင်ရတယ်ဆိုတော့ယူဆတယ်။အခုကလည်းတက်ဖွဲ့က first information report ဖွင့်လိုက်ပြီးတော့အဲ့ဒီအပေါ်မှာသူတို့ဒါစုံစမ်းစစ်ဆေးမှုလုပ်တယ်။တရားခံပေါ်ကြီးမှအပေါ်မှာပေါ့သူတို့ကသိရအကြောင်းကြားပြီးတော့ဒီမှုပိတ်ချင်ပိတ်လိုက်မှာပေါ့သို့တော့ဒါကနောက်တစ်ဆင့်တက်လာတာ talking with the group အရေးမှုမှာသိပြီးတော့ပြင်းထန်တဲ့ဒီတုံ့ပြန်မှုတွေနဲ့ဒီ legal struggle ပေါ့ဥရေကြောင်းရသာသိပြောလာကြတဲ့အခါအမျိုးသားလူ့ခွင့်ရေးကော်မရှင်ကိစ္စမျိုးကဝင်ပြောတဲ့အခါမှာဒီဟာအတွက်သူဒီခုဖွင့်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်ဆက်ဆောင်ကြည့်အောင်ပါဘယ်သူဘယ်လိုဖြေပေးမလဲဒီဗမာပြည်နဲ့တမိုင်းနဲ့ရှင်ပြောရတော့ဒါအထူးခြားချက်လို့ကျွန်တော်ပြောရမှာပဲ
ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်ပြီးတရားခဏ2ဦးကိုစစ်ဖက်တရားရုံးကတရားသေးလွှတ်ပေးလိုက်တဲ့အတွက်ဇနီးဖြစ်သူမတ်တနာကကာကွယ်ရေးဦးစီးချုပ်ထံကိုကန့်ကွက်စာတင်သွားဖို့ရှိရလို့ပြောပါတယ်ကာကွယ်ရေးဦးစီးချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံတရားစီရင်ရေးအနာဂတ်ကိုညွှန်းဆိုမှာဖြစ်တယ်လို့ရှင်းနေဦးမင်းလွင်ဦးကပြောခဲ့ပါတယ
်ကျွန်တော်2008ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်ရေးဦးစီးချုပ်ဆုံးချက်ကအတည်ဖြစ်တယ်လို့ဆိုတယ်သို့တော်လည်းပဲဒီမှုမှာကကာကွယ်ရေးဦးစီးချုပ်ရဲ့အဆုံးဖြတ်အထိရောက်တဲ့အဆင့်မဟုတ်သေးပါဘူးညို့နယ်တိုင်းမှုတွေရဲ့အဆင့်မှာပဲ ဆုံးဖြတ်ထားတာဖြစ်တဲ့အတွက်ကာကွယ်ရေးဦးစီးချုပ်ကဒီမှုကိုနေဘက်ဆိုင်ဆက်စပ်ဖို့လိုအပ်တယ်လို့လွှဲပေးတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တော်တော်ဝမ်းမြောက်မယ်ခိစားဖြစ်တယ်မြန်မာနိုင်ငံရဲ့တရားစီရင်ရေးဟာတော်တော်တည့်မှန်လာပြီလို့ကျွန်တော်တို့ပြောနိုင်တယ်မြန်မာနိုင်ငံရဲ့တရားစီရင်ရေးမှာစစ်တပ်ကလွှမ်းမိုးမှုမရှိဘူးအစိုးရကလွှမ်းမိုးမှုရှိဘူးဆိုတာကိုကျွန်တော်တို့ကြောကြောဝင်ဝင်ပြောနိုင်မှာဖြစ်တယ
်စစ်တပ်ရဲ့တပ်ဖြတ်မှုကြောင့်တည်ဆုံရသူတွေရဲ့မိသားစုဝင်တွေနဲ့အတူပြည်သူလူထုကတော့အဲ့ဒီလိုတဆင့်တက်လာတဲ့ခြေလှမ်းတွေကတဆင့်အမှုမှန်တွေပေါ်ပေါက်အောင်ဖော်ဆောင်နိုင်တဲ့တရားစီရင်ရေးစနစ်စီတက်လှမ်းနိုင်မှုမျှော်လင့်တကြီးဆောင်စားနေကြပါလေရှင်